မြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်းကူးပြောင်းမှုတွေမှာစိန်ခေါ်မှုတွေရှိနေဆဲဖြစ်တဲ့အကြောင်းမြန်မာနိုင်ငံကိုပွားရောက်ခဲ့တဲ့အမေရိကန်ဒုနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကပြောကြားလိုက်ပါတယ်။ရွေးကောက်ပွဲလွန်ကာလဒီမိုကရေစီအကူးပြောင်းလုပ်ငန်းစဉ်တွေကိုအကဲခတ်ဖို့မြန်မာနိုင်ငံကိုတွားရောက်ပြီးထိတ်တန့်နိုင်ငံရေးခေါင်းဆောင်နေတဲ့ပါဒုနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကပြောဆိုခဲ့တာပါ။ရွေးကောက်ပွဲအပြီးဖွဲ့စည်းလာမယ့်ဒီမိုကရေစီအစိုးရတဲ့နဲ့နိနိကကလက်တွဲဆောင်ရွက်သွားမယ်ဆိုတာကိုအမေရိကန်ဒုနိုင်ငံသားရေးဝန်ကြီးကသူ့ရဲ့ခီးစဉ်အဆုံးအဖြစ်ဇန်နဝါရီလ18ရက်နေ့တနင်္လာနေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောဆိုပါတယ
် I want to begin this afternoon by offering our congratulations on your recent elections
ဒီကောက်ပွဲတွေကိုငြိမ်းချမ်းသာနဲ့အောင်မြင်အောင်အတူတကွဆောင်ရွက်နိုင်ခဲ့တဲ့အတွက်ဂုဏ်ယူကြောင်းပြောကြားခဲ့ပါတယ်1990ခုနှစ်နောက်ပိုင်းမှာဒါဟာပထမဆုံးကြိမ်လူလူရဲ့စစ်မှန်တဲ့ဆန္ဒတွေကိုဖော်ပြနိုင်ခဲ့တဲ့ရွေးကောက်ပွဲဖြစ်တဲ့အပြင်ဒီတစ်ကြိမ်ဟာဒီဆန္ဒတွေကိုဒေသအကောင့်ထက်ဖော်ပြီးမဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်။ဒီရွေးကောက်ပွဲဟာဒီမိုကရေစီရေးရှေ့ရှုမဲ့အပြင်လူတိုင်းရဲ့အခွင့်အရေးတွေကိုလေးစားမှုပြတာလည်းဖြစ်ပါတယ်။ဒေါ်စန်းစုကြည်ပါဝင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းအခုအောင်မြင်မှုဟာစစ်စုနှစ်နဲ့ချီပြီးတော့အနစ်နာခံကြိုးစားခဲ့မှုတွေရဲ့ရလဒ်ဖြစ်တယ်လို့ကျွန်တော်ဂုဏ်ပြုချီးကျူးခဲ့ပါတယ်။အလားတူစွန့်လွတ်အနစ်နာခံခဲ့ရသူတွေများစွာလည်းရှိပါတယ်။မြန်မာအစိုးရအတွက်ဆိုရင်လည်းဒါဟာဒီမိုကရေစီရေးပြည်ပြင်ပြောင်းလဲမှုအတွက်ပေးအပ်ထားတဲ့ကတိတန်းလှုပ်ဆောင်နေကြောင်းပြသမှုပါပဲ။ဒါကြောင့်မလို့အခုချိန်ဟာမြန်မာနိုင်ငံသားအားလုံးနဲ့ခေါင်းဆောင်တွေအားလုံးအတွက်အတူတကွပူးပေါင်းဆောင်ရွက်ပြီးတော့ဆွေးနွေးတဲ့တစ်ခုဖွဲ့စည်းဖို့ကောလမ်းမှုတွေကိုဆွေးနွေးအဖြစ်ရှာကြဖို့အထူးခွင့်လန်းကောင်တစ်ခုပဲဖြစ်ပါတယ်
။မြန်မာနိုင်ငံအနေနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့အတူလူ့အခွင့်အရေးကိုလေးစားလိုက်နာဖို့လာမယ့်အနာဂတ်မှာစိန်ခေါ်မှုတွေအများကြီးကိုရင်ဆိုင်ရအောင်မယ်ဆိုတာကိုလည်းအမေရိကန်ဒုနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကအခုလိုထောက်ပြခဲ့ပါတယ
်။ So this is a moment of great opportunity. A moment for all of Myanmar's political leaders to work together to form a new government.
ခုလာမယ့်အတွင်းကူးပြောင်းရေးကာလဟာရှေ့ဆက်ရမယ့်ခီးစဉ်တွေအတွက်မှတ်တိုင်တစ်ခုအဖြစ်သာရှိနေပြီးတော့စိန်ခေါ်မှုတွေအများကြီးနဲ့ရင်ဆိုင်ကြရအောင်ပါပါနိုင်ငံအတွင်းကျယ်ပြန့်တဲ့စီးပွားရေးဖွံ့ဖြိုးမှုတွေကိုထူထောင်သွားရမှာဖြစ်တယ်လို့ရေရှည်တည်ထောင်အောင်လှုပ်ဆောင်သွားရမှာပါအမျိုးသားညီညွတ်ရေးစီရေးကိစ္စတွေကိုလည်းဆက်ပြီးတော့လှုပ်ဆောင်သွားရအောင်ပါပါကြာရှိနေသေးတဲ့နိုင်ငံအကျဉ်းသားတွေကိုလွှတ်ပေးဖို့လူမျိုးမရွေးကိုးကွယ်မှုဘာသာမရွေးလူတိုင်းရဲ့လူ့အခွင့်အရေးတွေကိုလေးစားလိုက်နာဖို့လည်းလိုပါတယ်အသက်ဖွဲ့စည်းလိုက်တဲ့အစိုးရဟာပြည်သူပြည်သားတွေအားလုံးလိုလားတဲ့ဖွဲ့စည်းပုံအခြေခံဥပဒေအောက်မှာလေပတ်ဆောင်ရွက်သွားနိုင်တဲ့အထိပြည်ပြင်ပြောင်းလဲမှုတွေဆက်လုပ်သွားကြအောင်ပါဒီရည်မှန်းချက်တွေအားလုံးပြည့်ပြည့်စုံတဲ့အထိအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာအစိုးရအဖွဲ့အစည်းနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံအတွင်းမှာစီးပွားရေးကုမ္ပဏီတွေကတဆင့်စံချိန်စံနှုန်းပြည့်ဝတဲ့တာဝန်ခံမှုရှိတဲ့ရင်းနှီးမြှုပ်နှံမှုတွေကိုဆက်ပြီးအားပေးသွားမယ်လို့လည်းဒုနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကပြောပါတယ်သက်ဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမှုတွေနဲ့ပတ်သက်လို့လည်းသူကအခုလိုပြောပါတယ
် This morning during my meetings with President Thein Sein, with Aung San Suu Kyi, with General Suu Kyi, we discussed the progress that Myanmar has made as well as the work ahead.
ဒီနေ့မနေ့ကမှသမ္မတဦးသိန်းစိန်ဒေါ်ဆန်းစုကြည်ဒုဗိုလ်ချုပ်မှုကြီးဆွေးနွေးတို့နဲ့တွေ့ဆုံခဲ့ရမှာမြန်မာနိုင်ငံရဲ့တူးတက်မှုအခြေအနေတွေအပြင်ရှေ့အလားအလာတွေကိုပါဆွေးနွေးနိုင်ခဲ့ပါတယ်မြန်မာစီးပွားရေးနဲ့ပတ်သက်လို့အစိုးရရဲ့အာရုံထားအလေးထားဆောင်ရွက်ရမယ့်ကိစ္စတွေကိုဆွေးနွေးခဲ့တာမှာလေယာဉ်မြင်တဲ့လုပ်သားတွေရဲ့အခြေအနေတွေတိုးတက်ရေးကိစ္စတွေလည်းပါဝင်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံတွင်းမှာကုမ္ပဏီတွေကနေတဆင့်စံချိန်စံနှုန်းပြည့်ဝတဲ့တာဝန်ခံမှုရှိတဲ့ရင်းနှီးမြှုပ်နှံမှုတွေကိုဆက်ပြီးတော့အားပေးသွားမှာပါ။ဒီလိုမျိုးရင်းနှီးမြှုပ်နှံမှုတွေဟာပြည်တွင်းစီးပွားရေးဖွံ့ဖြိုးမှုကိုအားပေးမဲ့အပြင်လူသားရင်းမြစ်ဖွံ့ဖြိုးမှုတွေလည်းဖြစ်စေလိမ့်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။တရားစရတွေကိုအမျက်ထုတ်သွားရုံနဲ့မဟုတ်ပါဘူး။တိုင်းသားလူမျိုးစုတွေနဲ့အစိုးရအကြားညီညာရေးလုပ်ငန်းစဉ်တွေနိုင်ငံရေးဆွေးနွေးပွဲတွေအကြောင်းကိုလည်းကျွန်တော်တို့ပြောဆိုခဲ့ပါတယ်။ဒီကိစ္စတွေအောင်မြင်ရေးအတွက်အမေရိကန်အစိုးရကအတက်နိုင်ဆုံးကူညီသွားမှာပါ။တချို့နေမှာပဲစစ်တပ်အနေနဲ့ထိုးစစ်တွေအားလုံးရပ်တန့်ပြီးတော့ဒေသထဲမှာရှိတဲ့ရပ်သားပြည်သူတွေစီကိုလိုအပ်တဲ့အကူအညီတွေရောက်ရှိစေရေးလမ်းဖွင့်ပေးဖို့ကျွန်တော်တောင်းဆိုခဲ့ပါတယ်။အလားတူလိုပဲဒီမြန်မာနိုင်ငံခီးစဉ်တွင်မနစ်တုံးကသမ္မတဦးဘာမာပြောကြားထားတဲ့အချက်တစ်ခုကိုလည်းကျွန်တော်ထပ်လောင်းပြောကြားခဲ့ပါတယ်။ဒီအချက်ဟာမြန်မာပြည်သူပြည်သားအားလုံးယုံကြည်ထားတဲ့အချက်ဖြစ်တယ်လို့လည်းကျွန်တော်ယူဆထားပါတယ်။အဲ့ဒါကတော့မတူညီမှုတွေပေါင်းဆက်ရှင်တွဲနေထိုင်ခြင်းဟာအင်အားတစ်ခုဖြစ်ပြီးတော့တဦးနဲ့တူအမျိုးဘာသာယုံကြည်မှုအရရန်လိုမုန်းတီးမှုတွေပပျောက်စီမဲ့ဒီမိုကရေစီနဲ့ညီငယ်ရေးအပေါ်မှာစန့်ကျင်မှုတွေကိုဖယ်ရှားနိုင်မဲ့တူးတက်မှုလမ်းကြောင်းတရားဖြစ်တယ်ဆိုတာပါပဲ။ဒီချက်ကိုပဲအခြေခံပြီးတော့ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်ဖိနှိပ်နေမှုအပါအဝင်လူမျိုးဘာသာရေးအရခွဲခြားဆက်ဆံမှုအားလုံးကိုစိုးရိမ်နေတဲ့အကြောင်းကျွန်တော်ထပ်လောင်းပြောကြားခဲ့ပါတယ်။ဒေါ်ဆန်းစုကြည်ပြောတဲ့အတိုင်းဆိုရင်တော့ဒီပြဿနာတွေဟာအားလုံးအပေါ်မှာတပြေးညီတည်းတက်ရောက်စေမဲ့ဥပဒေစိုးမိုးမှုနဲ့ပဲအပြေရှားနိုင်လိမ့်မယ်လို့ဆိုပါတယ်။ဒါမှလည်းအကြမ်းဖက်မှုတွေကနေပြီးတော့ကာကွယ်နိုင်မယ်၊လွတ်လပ်စွာသွာလာလှုပ်ရှားနိုင်မယ်၊လွတ်လပ်စွာပညာသင်အသက်မွေးမှုတွေလုပ်ဆောင်နိုင်မယ်၊ ဒါပြင်လူတိုင်းဟာဒီမိုကရေစီအခွင့်အရေးတွေကိုညီတူမျှတူခံစားကြရမှာဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုကဆက်ပေးမဲ့အကူအညီတွေထဲမှာရခိုင်ပြည်နယ်အတွင်းဖွံ့ဖြိုးတိုးတက်ရေးအတွက်အဓိကပံ့ပိုးသွားမယ်ဆိုတာကိုအမေရိကန်ဒုနိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်ကအဓိကပြောဆိုပါတယ
်။ We will do everything we can to help the new government as it plans a course forward. As progress is made,We hope that the focus in Rakhine State in terms of
the project ကိုကျွန်တော်တက်နိုင်မှာကုညီတော့မှာပါလက်ရှိတိုးတက်မှုတွေအပေါ်အခြေခံပြီးတော့ရခိုင်ပြည်နယ်မှာဖွံ့ဖြိုးတိုးတက်မှုတွေရလာဖို့လူမှုအတိုင်းဝိုင်းတွင်ကိုယ်လက်မှုပြည်လည်အောင်ဖြစ်ရှင်သွားမှာပါဒါတွေဟာပြည်နယ်တွင်းဆုပ်ယုပ်မှုတွေကိုဖန်တီးနေတဲ့အဓိကအချက်တွေဖြစ်ပါတယ်မြန်မာပြည်သူတွေလူသားတွေအမျိုးသားပြန်လည်ညီကြားစီရင်ဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်မှုတွေအတွက်ကျွန်တော်တို့ဆက်လက်ပူးပေါင်းဆောင်ရွက်နေပါတယ်မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးကိစ္စတွေအတွက်2012ခုနှစ်ကစရင်အမေရိကန်ပြည်ထောင်စုကဒေါ်လာတန်း900ကျော်ကူညီပံ့ပိုးပေးခဲ့ပြီးပါပြီ။ဒီစီဇန်နေ့တည်းမှာဒီပြည်လုံးအပြစ်ခတ်ရစေးရေးကိစ္စအပြင်လူမှုတိုင်ဝမ်နဲ့ဒီငင်းငယ်ရေးလုပ်ငန်းစဉ်တွေမှာအမျိုးသမီးတွေရဲ့ကန္တပို့ပြီးတော့တိုးတက်လာစေရည်လဲပေါင်းပါတယ
်။သမရာဦးသိန်းစိန်နဲ့တွေ့ဆုံခဲ့တဲ့အချိန်မှာနိုင်ငံရေးကျင်းသားတွေလွတ်ပေးရေးအတွက်ဆွေးနွေးဖြစ်ပါသလားဆိုတဲ့မေးခွန်းကိုဒုနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကအခုလိုပြောပါတယ
်။ The question of political prisoners with the president, and I think that one of the hallmarks of
okay ဒီအကြောင်းကိုသမ္မတဦးသိန်းစိန်နဲ့ပြည်ဆောင်စင်မှာမေးမြန်းဆွေးနွေးခဲ့ပါတယ်တကယ်တမ်းကျတော့မြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးရဲ့ထင်ရှားတဲ့တင်ဒီတာတစ်ခုဟာနိုင်ငံရေးကျင်းသားပေါင်း1300ကျော်ကိုလွှတ်ပေးခဲ့တာပါပဲဒီချက်ကိုကဘာကဂရုတစိုက်စောင့်ကြည့်ခဲ့ပြီးတော့ဒီမိုကရေစီရဲ့ရှေ့ရှုတဲ့အရေးပါတဲ့အသွင်ကူးပြောင်းမှုတရအဖြစ်နဲ့ယူဆခဲ့ပါတယ်ဒါပေမဲ့လည်းနိုင်ငံကျင်းသားတွေကြံရှိနေစေဖြစ်ပြီးတော့အချို့ကလည်းနိုင်ငံအကြောင်းပြချက်တွေနဲ့ဆက်လက်ဖမ်းဆီးနေစေဖြစ်ပါတယ်။ဒါကြောင့်မလို့လက်ရှိအစိုးရကနိုင်ငံကျင်းသားတွေပြန်လွှတ်ပေးရေးအစီအစဉ်ပြီးပြအောင်လို့ဆောင်ရွက်သွားဖို့ကျွန်တော်တို့တိုက်တွန်းခဲ့ပါတယ်။အစိုးရအသစ်တက်လာတဲ့အချိန်မှာအသွင်ကူးပြောင်းရေးအဆင့်ပြီးဆုံးသွားပြီဖြစ်တယ်လို့နိုင်ငံကျင်းသားတွေလည်းတယောက်မှမရှိတော့ဘူးဆိုလို့ရှိရင်အခုလက်ရှိအစိုးရအတွက်ကောင်းမွန်တဲ့သမိုင်းကြောင်းဖြစ်နေတွင်ကြံခဲ့မှာဖြစ်ပါတယ်
။ရွေးကောက်ပွဲအနိုင်ရ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရနဲ့အမေရိကန်ပြည်ထောင်စုရဲ့ဆက်ဆံရေးဘယ်လိုရှိမလဲဆိုတဲ့မေးခွန်းကိုလည်းဒုနိုင်ငံသားရေးဝန်ကြီးအန်တိုနီဘလန်ကန်ကအခုလိုဖြေပါတယ
် We are very much looking forward to working closely with the new government when it takes office
ဒီနေ့တွင်အစိုးရအသစ်တက်လာတဲ့အခါမှာနီနီကက်ကက်ဆက်ဆံသွားနိုင်ဖို့ကျွန်တော်တို့မျှော်လင့်ပါတယ်။ကျွန်တော်ပြောချင်တာကတော့အခုဒီနှစ်ပိုင်းတွေအတွင်းမှာမြန်မာနိုင်ငံကိုကျွန်တော်တို့အနေနဲ့ထောက်ပံ့မှုတွေပို့ပြီးတော့လှုပ်ဆောင်ပေးခဲ့တာဖြစ်ပြီးတော့ဒါရီဟာအစိုးရအသစ်တက်လာလို့ရှိရင်လည်းဆက်ပြီးတော့ရှေ့တိုးလှုပ်ဆောင်သွားမှာပါ။အခုချိန်မှာဖြစ်နေတဲ့အောင်မြင်မှုတွေနဲ့စိတ်တက်ကြွလှုပ်ရှားမှုတွေကိုကျွန်တော်တို့နားလည်တယ်လို့ရှေ့ဆက်ပြီးတော့စိန်ခေါ်မှုတွေရင်ဆိုင်ရမှာကိုလည်းသိရှိထားပါတယ်။အခုတက်လာမဲ့အစိုးရဟာလူလူရဲ့ထောက်ခံမှုအပြည့်ရှိတယ်ဆိုတာပြသခဲ့ပြီးဖြစ်တာမို့လို့အမေရိကန်ပြည်ထောင်စုအနေနဲ့အပြည့်အဝလက်တွဲဆောင်ရွက်သွားဖို့ဘာမှမဖြစ်နိုင်စရာမရှိပါဘူး။ဒါကြောင့်မို့လို့မြန်မာဆွေးအသစ်နဲ့အမေရိကန်ကြားကျေပြန့်နည်းနည်းတဲ့ဆက်ဆံမှုရှိလာလိမ့်မယ်လို့ပဲကျွန်တော်မျှော်လင့်ပါတယ်
။အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံကြားဆက်ဆံရေးဟာတရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုအပေါ်ချိန်ဝင်ရှာပြန်ညှိဖို့လားဆိုတဲ့မေးခွန်းမျိုးတွေလည်းသတင်းစာရှင်းလင်းပွဲမှာသတင်းတောက်တချို့ကမေးခဲ့ပါတယ်။မြန်မာတရုတ်အမေရိကန်ဆက်ဆံရေးနဲ့အနာဂတ်အလားအလာကိုလည်းမစ္စတာအန်တိုနီဘလင်ကန်ကအခုလိုပြောပါတယ်
။ Our engagement in Myanmar, our work with the government, with the people
မြန်မာနိုင်ငံမှာမြန်မာစုရအပါအဝင်ပြည်သူတွေနဲ့အမေရိကန်ကပူးပေါင်းဆက်ဆံမှုတွေလုပ်နေတာဟာမြန်မာပြည်သူတွေအတွက်ပါ။တရုတ်ပါဝင်ဘယ်နိုင်ငံဘယ်သူအတွက်မှမဟုတ်ပါဘူး။မြန်မာနိုင်ငံအနေနဲ့တရုတ်ပါဝင်အင်းကြီးချင်းနိုင်ငံအားလုံးနဲ့အကောင်းဆုံးဆက်ဆံသွားနိုင်လိမ့်မယ်လို့ပဲကျွန်တော်တို့ကမျှော်လင့်ထားပါတယ်။ဒီနေရာမှာအမေရိကန်နဲ့ဆက်ဆံမလားတရုတ်နဲ့ဆက်ဆံမလားဆိုတဲ့ကိစ္စမေးစရာကိုမရှိပါဘူးတရုတ်နဲ့မြန်မာခိုင်မြဲတဲ့ဆက်ဆံမှုရှိလို့ရှိရင်ဒေသအတွင်းလုံခြုံမှုငြိမ်းချမ်းမှုနဲ့ဖွံ့ဖြိုးတိုးတက်မှုတွေအတွက်လားလာကောင်ဖြစ်ပါတယ်ဒါကျွန်တော်တို့ရဲ့လူလားချက်ပါဒီထက်ပိုပြီးတော့ပြောရရင်တော့အခုခီးစဉ်ပြီးကျွန်တော်အနေနဲ့ဆိုးမျိုးတော်နဲ့ဗေကျင်းမျိုးတော်တွေကိုဆက်သွားဖို့ရှိပါတယ်အမေရိကန်ပြည်ထောင်စုဟာဒီနှစ်ပိုင်းတွေအတွင်းတရုတ်နိုင်ငံနဲ့ပိုပြီးတော့နည်းနည်းဆက်ဆံနိုင်ဖို့ကြိုးစားနေတဲ့အပြင်ပူးပေါင်းဆောင်ရွက်မှုတွေလည်းပိုလုပ်နိုင်ဖို့ကြိုးစားနေတာပါအောင်မြင်မှုတွေလည်းရှိခဲ့ပါတယ်ပြီးခဲ့တဲ့နှစ်ပါရီမြို့ရာသီဥတုပြောင်းလဲမှုထင်းသိမ်းရေးဆွေးနွေးပွဲမှာတရုတ်နိုင်ငံရဲ့သဘောတူညီမှုတွေရအောင်လုပ်နိုင်ခဲ့တာကသာတကားပါဒီသတင်းပတ်တွေအတွက်မှာအီရန်နဲ့နျူကလ িয়ার သဘောတူညီချက်ရအောင်လုပ်တဲ့နေရာမှာလည်းတရုတ်နိုင်ငံကအများကြီးပူးပေါင်းဆောင်ရွက်ခဲ့ပါတယ်အဲဒီတော့ဒီအမေရိကန်နဲ့တရုတ်ဆက်ဆံရေးဟာပိုမိုရင့်ကျက်တည်ငြိမ်မှုရှိလာနေပြီဆိုတော့မြန်မာရေးမှာကောင်းမွန်တဲ့ပူးပေါင်းဆောင်ရွက်မှုတွေနှစ်ဖက်စလုံးကမလုံနိုင်စရာမရှိပါဘူ
းအမေရိကန်ဒုနိုင်ငံသားရေးဝန်ကြီးအနေနဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံစဉ်မှာအမေရိကန်ပြည်ထောင်စုဘက်ကဘာတွေကန့်လန့်ခဲ့ပါသလဲဘလို့ပူပေါင်းဆောင်ရွက်မလဲဆိုတဲ့မေးခွန်းနဲ့ပတ်သက်လို့လေဒုနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကအခုလိုပြောပါတယ်
So first I think I should point out that The United States, over the last several years, has provided significant assistance to Myanmar. Indeed, over 500 million dollars.
ကျွန်တော်တို့အဓိကလှုပ်ဆောင်ခဲ့တာတွေကတော့မြန်မာနိုင်ငံမှာ institution လို့ခေါ်တဲ့ဒီဖွဲ့စည်းမှုအဆောက်အအုံကြီးတွေအခိုင်အမာပေါ်ထွန်းလာစေရည်လူသားရေးမြင့်တဲ့အရေးအသွေးတွေဖွံ့ဖြိုးတိုးတက်လာစေရည်တွေပဲဖြစ်ပါတယ်။အစိုးရဖွဲ့စည်းအုပ်ချုပ်ပုံ၊လူခွင့်ရေး၊ပြည်သူ့ဥပဒေ၊လူသားချင်းစာနာမှုအကူအညီ၊အားနည်းတဲ့အစုအဖွဲ့တွေကိုအကူအညီပေးရေး၊ဒီမိုကရေစီအခွင့်အရေးတွေကိုကာကွယ်မှု၊စီးပွားရေးအခွင့်အလမ်းများတိုးတက်လာစေဖို့စရတွေကိုကျွန်တော်တို့ကအာရုံထားပြီးတော့ကူညီပေးခဲ့ပါတယ်။အခုဒေါက်တာဆူကြည်နဲ့တွေ့ဆုံခဲ့တဲ့နေရာမှာလည်းအမေရိကန်ကနေအခုလိုကူညီဆောင်ရွက်ပေးနေခဲ့တဲ့အချက်တွေပေါ်မှာအစိုးရအသက်အနေနဲ့ဆက်ပြီးတော့အတူတကွလှုပ်ဆောင်သွားဖို့ပါပဲ။လူသားချင်းစာနာတဲ့ကူညီမှုတွေအပြင်ဖွံ့ဖြိုးရေးအကူအညီတွေကိုလည်းကျွန်တော်တို့ဆွေးနွေးခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံအနေနဲ့ဒီထက်ပိုပြီးတော့ခက်ခဲတဲ့အကြောင်းအရာတစ်ခုဖြစ်တဲ့ပြည်ပရင်းနှီးမြှုပ်နှံသူတွေကိုဆွတ်ဆောင်နိုင်ဖို့စီးပွားရေးကုန်သွယ်ရေးပြည့်ပြည့်မှုအဆင့်တွေဘာတွေလုပ်ရမယ်ဆိုတာကိုလည်းဆွေးနွေးခဲ့ပါတယ်။နိုင်ငံရေးမူဝါဒတွေနေသားတကျဖြစ်အောင်လုပ်ရမယ်အပြင်နိုင်ငံပိုပြီးတော့ဖွံ့ဖြိုးလာအောင်အလုပ်ကံအခွင့်အလမ်းတွေပေါ်လာဖို့လည်းအဓိကကျပါတယ်။ဒါရီကိုအမေရိကန်နေနဲ့ဤပညာအကူအညီတွေအကြံဉာဏ်တွေပေးနိုင်အောင်ဆွေးနွေးခဲ့ပါတယ်။ပုဂ္ဂလိကကဏ္ဍတွေမှာဘယ်လိုပူးပေါင်းဆောင်ရွက်မလဲဆိုတာလည်းပါပါတယ်။ပြီးတော့မြန်မာနိုင်ငံမှာလုပ်ခဲ့သမျှလုပ်နေသမျှတွေအပြင်ရှေ့ဆက်ပါပြီးတော့လုပ်သွားမလဲဆိုတာတွေကိုဆွေးနွေးခဲ့ကြတယ်လို့ပဲပြောရပါလိမ့
်မယ်။မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးရွေးကောက်ခံအစိုးရတည်တရပေါ်လာမဲ့အနေအထားမှာအမေရိကန်ပြည်ထောင်စုရဲ့အဓိကအာရုံစိုက်မှုနဲ့ပတ်သက်လို့လည်းမစ္စတာအန်တိုနီဘလင်ကန်ကအခုလိုပြောပါတယ်
။ Look, our focus now is on the on a transparent and peaceful transition to a new government.
ကျွန်တော်တို့လက်တလောအဓိကထားနေတာကတော့ဒီအစိုးရတက်စီအာဏာလွှဲပြောင်းရေးမှာငင်းငင်းကြင်းကြင်းနဲ့ပုလင်းမိသားမှုတွေရှိစေရေးပါအစိုးရတက်ပေါ်မှာအမျိုးမျိုးမျှော်မှန်းပြောဆိုနေတာတွေတဲ့အစိုးရတက်စီကိုဘယ်လိုလွှဲပြောင်းပေးမလဲဆိုတာကအဓိကဖြစ်ပါတယ်မြန်မာပြည်သူပြည်သားတွေထင်ရှားရှားမြန်မာပြည်သူပြည်သားတွေထင်ထင်ရှားရှားပြသခဲ့တဲ့သဘောဆန္ဒအရကတော့နောင်ပေါ်ထွက်လာမယ့်အစိုးရမှာဒေါက်တာဆန်းစုကြည်ရဲ့ဥဆောင်မှု NLD ပါတီရဲ့ဥဆောင်မှုပါပဲဒါကြောင့်မလို့ကျွန်တော်တို့အနေနဲ့လာမယ့်လတွေအတွင်းမှာပေါ်ထွက်လာမယ့်အစိုးရတဲ့နဲ့အနီးကပ်ပူးပေါင်းဆောင်ရွက်သွားဖို့ပဲရှိပါတယ
်မြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့အမေရိကန်ဒုနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ရဲ့တနင်္လာနေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားချက်တချို့ပါရှင်ကျွန်မနန္ဒာချမ်းပါ